ရှစ်ကောင်စီအဖွဲ့နဲ့ဆက်သွယ်ရှိတဲ့ဆိုပြီးချင်းပြည်နယ်ဟာခါမြို့နယ်စုခွားမြို့ကကက်သလစ်ဖုံးတော်ကြီးတစ်ပါးနဲ့တဲအုပ်ဆရာတော်တစ်ပါးကိုဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးဟာခါ CDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတွေကတော့စစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးမယ်လို့ပြောပါတယ်ဒီကြောင့်အပြည့်စုံ VOA သတင်းတော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင်
စုခွားမျိုးကကက်သလစ်ပါရာကြီးခေါင်းဆောင်လူကိုဟာကာကာကိုကြီး CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့စုခွားမျိုးကလူကပြောပါတယ
်။ CDF ကဖမ်းထိန်းထားတဲ့ပုံပေါ်တော့အဲဒီစစ်တောင်စီနဲ့ပတ်သက်လို့ဆိုမှဖမ်းထိန်းသိမ်းထားတဲ့ပုံပေါ်ပဲ။မယောက်ရကျွန်တော်ဒီဖာသာနဲ့ပါစတာပေါ်မှာကက်သလစ်ဖာသာဖြစ်တဲ့ကောင်နဲ့ဒီပါစတာတယောက်ပေါ့။အဲလောလောဆယ်တော်မလို့တည်ဘူး
။ဖမ်းခံထားရတဲ့ကက်သလစ်ပါရာကြီးခေါင်းဆောင်လူဟာဇူလိုင်လ26ရက်တနင်္လာနေ့ကစုခွားကနေဟာကမြို့ကိုပါရာယီစီဝေးတခုတက်ရောက်ဖို့သွားမှာအဆက်အသွယ်ပြတ်တော့သွားပြီးနောက်ပိုင်းမှာ CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းထွက်လာတာပါဟာက CDF ဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်လာတာဆိုပြီးပြောပါတယ်
ဒီဟာကျွန်တော်တို့ထိန်းသိမ်းထားတယ်လို့ကျွန်တော်တို့ခေါ်တာမဟုတ်ဘူးတော့ဒါမေးမြန်းတာရှိပါမယ်ပြီးတော့မေးမြန်းနေဆင်ပါပဲကျွန်တော်တို့ဒီထိန်းသိမ်းထားတာမဟုတ်ဘူးကနတာဟိုမင်းမင်းနဲ့တူအရှင်ပြင်းပြင်သွားမှာပါအ
ဲ့ဒီကက်သလစ်ပါရာကြီးခေါင်းဆောင်လူကစစ်ကောင်စီနဲ့ဆက်ဆက်ရှိလို့ CDF ကထိန်းသိမ်းထားတယ်လို့မြို့ခံတွေကပြောပေမဲ့ CDF ပြန်ကြားရေးတာဝန်ခံကတော့ဘာကြောက်ခေါ်ရတယ်ဘာကူမင်းမင်းနေတယ်ဆိုတာရှင်းရှင်းလင်းလင်းမပြောခဲ့တယ်လို့ဘယ်တော့ပြန်လို့ပြေးမယ်ဆိုတာကိုလည်းအသိပြမပြောခဲ့ပါဘူးပြီးကြတဲ့မေလ10ရက်နေ့ကစုခွားမြို့ရဲစခန်းကိုCDF ဖွဲ့ကဝင်သိမ်းမိရှုဖျက်ဆီးခဲ့ပြီးနောက်မေလ32ရက်နေ့နဲ့ဆွန်လ3ရက်နေ့တွေမှာစစ်ကောင်စီတပ်နဲ့ဟာကာ CDF တို့တိုက်ပွဲဖြစ်ပွားပြီးစုခွားမြို့ပါဝင်ဟာကာမတူပြေချာကာလနဘီကျေးရွာဆေးရွာကျော်လာကဒေသခံတွေတော်တဲ့ထွက်ပြေးသိမ်းရှောင်နေကြရပါတယ်ဒီစစ်ရှောင်တွေခုချိန်ထိနေရမပြန်နိုင်သေးဘူးလို့စုခွားမြို့အကူအညီပေးဖွဲ့ဝင်တို့ကပြောပါတယ
်တိုက်ပွဲဖြစ်တဲ့စုခွားမြို့ရောမှာရှိရတာကဖတိရစစ်ပြခတ်တယ်အရင်ဒီ CDF တွေနဲ့အဲ့တက်ခတ်မှုဖြစ်ပြီးတကယ်အောင်ထွက်ပြေးတော့တခြားကတော့ပြန်လာတာလည်းရှိရတယ်တခြားကတော့မလုံခြုံတော့တော်တယ်မှလည်းပြုံလုံးဆုံးနေတယ်ဖြစ်ပြီးပြန်မလာလည်းရှိရပေါ့အခုချိန်မှာတော့တက်ခတ်မှုပြင်းရှိရကနေကြောက်လို့ပြန်မလာကြတယ်ပေါ့အဲ့ချက်တွေရှောင်နေတာကျွန်တော်ထောက်ကန်တော့တနေရာနဲ့တနေရာမတူကြတခြားအဲ့ဟာတခြားနေရာတခြားနေရာကတော့300လောက်ရှိရင်300ပေါ့တော့ကောင်းတယ်နော်အလုံးခံလန်ထက်တဲ့ကြောဆိုရင်တော့ခံရမ်းရှိတယ်ဖြစ်ပေတော့ခက်အဲ့တော့တော်နေတော့လည်းဘောနော
်ချင်းပြည်နယ်ဟာကာမြို့မှာစစ်အာဏာရှင်စရည်ရင်ဇာနပြပွဲတွေတွင်ဖမ်းဆီးခံရသူရောက်60လောက်ကိုမေလ၂ရက်နေ့နောက်ဆုံးသားပြီးဂျန်လို့မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CDF ဖွဲ့ကကြေညာခဲ့ပြီးနောက်ပိုင်းမေလ၄ရက်၅ရက်နေ့မှာစစ်ကောင်စီတပ်တွေကို CDF ဖွဲ့တွေကနေစပြီးတိုက်ခိုက်ခဲ့တာပါစုလိုင်လ29ရက်နေ့ကလည်းကံပက်လက်နဲ့မင်းတမျိုးနယ်ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဖွဲ့တွေတိုက်ပွဲဖြစ်တာကြောင့်အနီးနားကျေးရွာဆေးရွာလောက်ကလူ900ဝန်းကျင်စစ်ဘေးသိမ်းချောင်းနေကြရပြီးနေရာမပြောင်းနိုင်ကြသေးပါဘူး။ချင်းပြည်နယ်မင်းတပ်သန္တလန်မတူပြီးကံပက်လက်ဟာကာမျိုးနယ်တွေမှာစစ်အာဏာရှင်စနစ်ကြီးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာပြီးရှိခဲ့ပြီးနောက်ပိုင်းမှာဒေသခံတွေကကာကွယ်ရေးအဖွဲ့တွေဝက်ပြီးပြန်တိုက်ခိုက်လာကြတာဖြစ်ပါတယ်ခင်ဗျာ။